ဆီးရီးယားနိုင်ငံတွေမကြခင်ကချမ်းဖတ်မှုတွေအပေါ်တချို့ကစိုးရိမ်နေကြပြီမယ်လဲမကြခင်မှာအပြောင်းအလဲတစ်ခုဖြစ်လာတော့မယ်လို့ယုံကြည်တဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖင်ဒီမစ္စတူအာကပြောဆိုလိုက်ပါတယ်ခုနှစ်နှစ်နီးပါးကြာတိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးအတွက်ရည်ရွယ်ချင်းပါတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအသစ်တစ်ကျော်ဆားဖို့ပြင်ဆင်နေချိန်မှာပဲကုလအထူးကိုယ်စားလှယ်ကအခုလိုပြောဆိုလိုက်တာပါဂျီနီဗာမှာဒီကနေ့အင်္ဂါနေ့စတင်ဖို့စီစဉ်ထားတဲ့ကုလဦးဆောင်တဲ့ဆွေးနွေးပွဲကတော့2012ခုနှစ်ကတည်းကဆိုရင်၈ချိန်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေမှာတော့သမ္မတဘာရှာလ်အယ်အာဆတ်ကိုသမ္မတအဖြစ်ဆက်လက်ထားရှိမလားဆိုတာအပါအဝင်ဆီးရီးယားအစိုးရနဲ့တဘုံကိုယ်စားလှယ်တွေကြားအကြီးအကျယ်သဘောထားကွဲပြားမှုတွေကြောင့်ဆွေးနွေးပွဲကကြာကြာမခံခဲ့ပါဘူး။တိုက်ခန့်တွေရဲ့ရည်မှန်းချက်ကတော့နိုင်ငံရေးအသွင်ကူးပြောင်းမှုစတင်ချိန်မှာသမ္မတအာဆတ်ကိုယာရုကဖေရှားရေးဖြစ်တယ်လို့တိုက်ခန့်ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲနာစ်ဟာရီရီကမနေ့တနင်္လာနေ့ကသတင်းထောက်တွေကိုပြောဆိုခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်တို့အနေနဲ့အရင်အချိန်မျိုးအတိုင်းဖြစ်နေတဲ့အနေအထားမှာရှိနေပါတယ်။ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကတော့ဂျီနီဗာကိုရောက်မလာသေးပါဘူး။ဒါပေမဲ့လည်းမနေ့ဖြန်ဗုဒ္ဓဦးနေ့မှာရောက်လာဖို့အစီအစဉ်ရှိတယ်လို့ကုလပြောခွင့်ရအလက်ဇန်ဒရာကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လည်းကုလအထူးကိုယ်စားလှယ်မစ္စတာဒီမစ္စတူအာကတော့ဆွေးနွေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအတိုက်ခံကိုယ်စားလှယ်တွေနဲ့စတင်ဖို့ပြင်ဆင်ထားပါတယ်။အရင်ဆွေးနွေးပွဲတွေတုန်းကလည်းတစ်ဖက်ဖက်ကဆွေးနွေးပွဲကိုတစ်ရက်နှစ်ရက်လောက်နောက်ကျပြီးမှရောက်လာတတ်တဲ့အခြေအနေမျိုးနဲ့ပဲလှုပ်ခရတာဖြစ်ပါတယ်ရှင်။